မနေ့စနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာကနေထွက်ခွာပြီးရေထဲကိုပြတ်ကျသွားတဲ့ခီးသည်62ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားဆရီဝီဂျရာလေကြောင်းလိုင်းပေါ်ကနေပြီးတော့ရေပေါ်ဘောလုံးပေါ်လာတဲ့လူခန္ဓာကိုအပိုင်းစားတွေလေရင်ပြအပိုင်းစားပစ္စည်းတွေနဲ့အဝတ်အစားတွေကိုအင်ဒိုနီးရှားစစ်တပ်ရင်ခုန်သမားတွေရှာဖွေဆက်ယူနေပါတယ်။ Boeing 737 အင်ဒိုနီးရှားလေယာဉ်ဟာစနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာလေဆိပ်ကနေပြန်တန်းထွက်ခွာသွားပြီးတော့6မိနစ်အကြာလေးမှာတွင်ရေထဲကိုစိုက်ဆင်းပြီးပြတ်ကျသွားတာဖြစ်ပါတယ်။အချက်ပြအမှတ်အသားကိုစစ်တပ်ရေရင်ကတွေ့ရှိခဲ့ပြီးတော့ပင်လယ်ရေမြစ်နှပြင်အောက်23မီတာဝန်းကျင်လောက်မှာပြတ်ကျသွားတဲ့လေယာဉ်အပိုင်းစာကိုရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ပါတယ်လို့အင်ဒိုနီးရှားစစ်ဦးစီးချုပ်ဟာဒီတန်ဂျန်တိုကတနင်္ဂနွေနေ့မှာပြောပါတယ်။သူတို့ဆက်သွယ်ကြခဲ့တဲ့ဒီအချက်ပြစစ်ကနေကတော့ပြတ်ကျသွားတဲ့လေယာဉ်ကထွက်လာတဲ့အတန်လိုင်းလားလေယာဉ်ချက်လက်မှတ်တမ်းကလားဆိုတာကိုတော့အတိအကျမသိကြသေးပါဘူး။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူအနေနဲ့အလွန်အမင်းစိတ်ထိခါရပါကြောင်းနဲ့လေရင်ပြတ်ကျတဲ့ထဲပါသွားသူတွေပြန်ရှာဖွေတွေ့ရှိနိုင်မှုအင်ဒိုနီးရှားနိုင်ငံသားတွေအားလုံးအတူတကွဆုတောင်းပေးကြပါလို့မြစ်တာရက်ခံထားပါတယ်။ဒါပေမဲ့လို့ရဟတ်ယင်နေနဲ့ရောစစ်ရေးယင်နဲ့ပါပိုက်စိတ်တိုက်ရှာဖွေနေပေမဲ့အသက်ရှင်သူကြံ့ရင်နိုင်ခြင်းမျှော်လင့်ချက်ကတော့မရှိသလောက်ပါပဲ။လေရင်ပြတ်ကျသွားတဲ့နေရာကခန္ဓာကိုယ်အပိုင်းအစတချို့ကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေရရှိထားပါတယ်။ကလေးငယ်လေးရဲ့ပန်းရောင်အဝတ်အစားနောက်ပြီးတော့ပျက်စီးနေတဲ့တာယာနဲ့ဖိအသက်ငယ်ဝတ်စုံတွေနဲ့လေရင်အပိုင်းအစတွေကိုရှာဖွေဆယ်ယူရရှိပါတယ်လို့ဒီနေရာကိုရောက်နေတဲ့တာဝန်ရှိသူတွေနဲ့ AFP သတင်းတောက်တွေကပြောပါတယ်။လေရင်ပြတ်ကျသွားတဲ့အထည်ပါသွားတဲ့ခီးတဲ့ဇနီးမောင်နဲ့တစုံကတော့သူတို့လေရင်စတင်မပြန်တန်းခင်မှာဆယ်ဖီကုတ်ကိုဓာတ်ပုံရိုက်ပြီးတော့သူတို့ရဲ့သားသမီးတွေစီကိုတောင်ပုံပို့ခဲ့ပါသေးတယ်လို့တူဖြစ်သူက AFP ကိုပြောပါတယ်။ခရီးသည်နဲ့လေယာဉ်မှူးရန်ပါဝင်62ဦးလုံးဟာအင်ဒိုနီးရှားနိုင်ငံသားတွေဖြစ်ပြီးတော့အဲ့ဒီထဲမှာကလေးငယ်10ဦးပါပါတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။လေယာဉ်ပြတ်ကျရတာကတော့ဆိုးဝါးလာတဲ့ရာသီဥတုကြောင့်လားလေယာဉ်မောင်းကြောင့်လားဒါမှမဟုတ်လေယာဉ်ချွရင်းကြောင့်လားဆိုတဲ့ဖြစ်နိုင်ခြေတွေအများကြီးရှိပေမဲ့လို့အကြောင်းရင်းကိုပြောနိုင်မို့တော့စောသေးတယ်လို့ဂျာကာတာအခြေစိုက်လေကြောင်းဆိုင်ရာသုံးသက်သူဂယ်ရီကပြောဆိုထားပါတယ်။လေယာဉ်ရဲ့အချက်လက်သိမ်းဆည်းထားတဲ့မှတ်တမ်း Black Box ကိုရှာဖွေတွေ့ရှိရင်တော့အကြောင်းရင်းကိုသိနိုင်မယ်လို့လည်းပြောပါတယ်ရှင်။